Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရ2023ခုနှစ်ဒီဇင်ဘာလ23ရက်နေ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ကားစားတွေအကူအညီတွေအများဆုံးအရှိန်မြင့်ပေးနိုင်ရေးဆုံးဖြတ်ချက်တည်းကကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချနေကတည်ပြုလိုက်ပါတယ်။စစ်ပွဲနဲ့ပြည်ပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာဘယ်တော့မှမကြုံဘူးတဲ့အရှိန်ဟုန်နဲ့စီးရဲမွဲတေမှုဆိုးဝါးလာနေပြီးစီးပွားရေးပြိုလဲနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP အရာရှိတို့ကသတိပေးပါတယ်။ရွန်ဂျာဒုက္ခသည်တွေအပြည့်ပါတဲ့လေငါးစီးထက်မနည်းအင်ဒိုနီးရှားကိုဦးတည်လာနေတာတွေ့ရတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်ပြင်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မှာစိတ်ကြွမှုရဲ့ဆေးပြားနှစ်တန်းကျော်ဖမ်းမိတဲ့အကြောင်းအမေရိကန်ပြည်ထောင်စုတွင်ကသတင်းလွတ်လပ်ခွင့်ချေနေပြီးခဲ့တဲ့နှစ်တွင်ကုလသမဂ္ဂမှမြန်မာရေးဆောင်ရွက်နိုင်ဖို့အခြေအနေတန်မတ်ကြီးဥကြုံမိုးထွန်းနဲ့ဆက်သွယ်မေးမြန်းခန့်တို့မှာဒီမနေ့ခင်းမှာနားဆင်ကြရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ကိုဝင်ဆောင်စစ်ရှောင်းအမျိုးသမီးများရေးဆွေးနွေးထားတဲ့အမျိုးသမီးကဏ္ဍမတန်ဆွမ်းမြင်းစည်းချန်ပီယံတယောက်အကြောင်းပြောပြမယ်သုတဆုံးလင်းအမေရိကန်တခွင်နဲ့မြန်မာဘာသာကနေဘာသာစကားပေါင်း30ကျော်လောက်ကိုအတန်းနဲ့ဘာသာပြန်နိုင်ရေးမှာပါဝင်ဆောင်ရွက်ခဲ့တဲ့ပညာရှင်နဲ့ဆွေးနွေးထားတဲ့သိပ္ပံနဲ့ဤပညာအပတ်စဉ်အစီအစဉ်တို့ကိုလည်းထုတ်လွှင့်ပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးပါအောင်ရှင
်။စပေးတဲ့ဂါဇာကမ်းမြောင်မှာအရေးပေါ်လိုအပ်နေတဲ့အကူအညီတွေချက်ချင်းပေးဖို့ဆုံးဖြတ်ချက်ကိုအမေရိကန်ကဗီဒီယိုအနာမသုံးခဲ့လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချာနေကအတည်ပြုနိုင်ခဲ့ပါတယ်။ဂါဇာမှာအကူအညီပေးနိုင်မှုအပြည့်ရဲ့ရေးအဆိုမှုချမ်းကိုစစ်ဆက်ညှိနှိုင်းတာတွေအခြေတင်လုပ်ခဲ့ရတာပါ။ပထမတစ်ချိန်မဲခွဲတုန်းကဗီဒီယိုသုံးပယ်ချခဲ့တဲ့အမေရိကန်ဟာယာယီအပြည့်ရဲ့ရေးအပါအဝင်ပြင်ဆင်ချက်တချို့ပါတဲ့မူချမ်းကိုတောက်ချာနေမှာမဲမပေးဘဲနေခဲ့လို့အခုလိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ရန်လုံမှုတွေကိုချက်ချင်းရပ်ဖို့ရုရှားရဲ့ပြင်ဆင်ချက်မူချမ်းကိုအမေရိကန်ကပယ်ချခဲ့ပြီးနောက်မှာအခုဆုံးဖြတ်ချက်ထွက်ပေါ်နိုင်ခဲ့တာလည်းဖြစ်ပါတယ်ဒီကနေ့လုံခြုံရေးကောင်စီကနေဘေကင်းလုံခြုံပြီးအတားအဆီးမဲ့လူသားချင်းစာနာမှုအကူအညီဝေရောက်ခွင့်ပြုဖို့နဲ့ပြစ်ခတ်တိုက်ခိုက်မှုတွေရေရှည်မှရပ်တန့်နိုင်ဖို့အခြေအနေတွေဖန်တီးပေးမဲ့အရေးပေါ်ခြေလှမ်းတွေအတွက်တောင်းဆိုထားပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်လင်ဒါ သောမတ်ဂရင်းဖီးကလုံခြုံရေးကောင်စီမှာပထမဆုံးအကြိမ်ဖြစ်စစ်ရဲရေးကိုဦးတည်စေတဲ့စကလုံးအသုံးနှုန်းတွေကိုတုံ့ပြန်အလေးပေးပြောခဲ့ပါတယ်အစ္စရေးပေါ်ပုံပြီးပြင်းပြင်းထန်ထန်နဲ့ပစ်တင်မှုလိုလားတဲ့ရုရှားကတော့အခုအတည်ပြုလိုက်တဲ့နောက်ဆုံးမူချမ်းကအလွန်မင်းသိကော့ထားတဲ့ထိရောက်မှုမရှိတဲ့ဆုံးဖြတ်ချက်လို့ဝေဖန်ခဲ့ပါတယ်ရုရှားရဲ့ကာဝေးကဏ္ဍကိုအကောင်းဆုံးဖို့ကူညီပေးတဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုပြစ်မှတ်ထားပိတ်ဆို့အေးအေးယူနိုင်ဖို့ဗနာယီဌာနတွေအခွင့်အာဏာပေးတဲ့သမ္မတအမိန့်တရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာလက်မှတ်ရေးထိုးလိုက်ပါတယ်ဒါက22လနီးပါးကြာလာပြီဖြစ်တဲ့ယူကရိန်းကရုရှားချွတ်ချော်စစ်ပွဲအတွင်းရုတ်ရော်သွားတဲ့ရုရှားစစ်တပ်ရဲ့လက်နက်ခဲယမ်းမီးကျောက်တွေကိုပြန်လည်ဖြည့်ဆည်းနိုင်မှုအပေါ်ကန့်သတ်ဖို့ရည်ရွယ်ပါတယ်။ယူကရိန်းစစ်တွေရုရှားဘက်ကတန်ကားတွေ၊ဒရုန်းတွေနဲ့ဒုံးကျည်စနစ်တွေပါဝင်စစ်ပစ္စည်းအစိတ်အပိုင်း 13,000 ကျော်ဆုတ်ရှုံးခဲ့ပြီဖြစ်ကြောင်းအမေရိကန်ကအကဲဖြတ်ထားတာပါ။ရုရှားစစ်တပ်တွေတိလျက်နဲ့ဖြစ်စေမတိလို့ဖြစ်စေပူးပေါင်းတဲ့ဗဏ္ဍာရေးဆိုင်ရာအဖွဲ့အစည်းတွေကိုအရေးယူနိုင်ဖို့ရည်ရွယ်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးJanet Yellen ကပြောပါတယ်အခုသမ္မတအမေရိကန်အမေရိကန်အစိုးရဌာနတွေရဲ့တုံ့တက်ချက်နဲ့တူရုရှားနိုင်ငံအတွက်စိန်နဲ့ပင်လယ်ဇာသွင်းကုန်တွေပေါ်ကန့်သတ်ချက်တွေကိုလည်းတင်းကျပ်နိုင်မှာဖြစ်ပါတယ်လက်တလောရပ်တန့်နိုင်မဲ့အလားအလာမရှိဖြစ်နေတဲ့ယူကရိန်းစစ်ပွဲမှာအမေရိကန်ရဲ့အကူအညီပေးနေတဲ့ကုန်ကျစရိတ်တွေအတွက်ဘိုင်ဒန်အစိုးရဟာပြည်တွင်းမှာပြင်းပြင်းထန်ထန်ဝေဖန်ခန့်နေရခြင်းလည်းဖြစ်ပါတယ်ညာဆီမီကွန်ဒက်တာလို့ခေါ်တဲ့ဒပိုင်းလျက်ကူးပစ္စည်းတွေနဲ့ပတ်သက်လို့ကုန်ကျန်းထုတ်လုပ်မှုကနေကုန်ပစ္စည်းအဆင့်ဆင့်လက်ပတ်စည်းစစ်နဲ့ဂွင်းဆက်တစ်ခုလုံးကိုနိုင်ငံတော်လုံခြုံရေးစိုးရိမ်ချက်ကြောင့်ပြန်လည်သုံးသပ်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကတောက်ချနေမှာဝေဖန်လိုက်ပါတယ်။ Electronics ပစ္စည်းတွေမှာသုံးတဲ့ American chip ပြားတွေထုတ်လုပ်တင်ဖို့ရောင်းချမှုအဆင့်ဆင့်မှာတရုတ်ထုတ် drop ဒပိုင်းလျက်ကူးပစ္စည်းဆိုင်ရာအချက်လက်တွေကိုစုဆောင်းတာအပါအဝင်ပြန်လည်စမ်းစစ်မှုတွေကိုလာမယ့် January လထဲမှာစတင်မယ်လို့ American ကုန်သွယ်ရေးဌာနရဲ့ကြေညာပရင်းနေ့ကထုတ်ပြန်ချက်ကိုတရုတ်ဘက်ကတုတ်ပြန်ခဲ့တာပါအမေရိကန်အနေနဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာပြဿနာတွေကိုလက်နက်တပွဲအသုံးချနေတာကိုရပ်တန့်တဲ့နယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်ကပြောပါတယ် မေရိကန်နေနဲ့နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးစည်းမျဉ်းတွေနဲ့ဈေးကွက်စီးပွားရေးကိုထိထိရောက်လေးစားလိုက်လာပြီးတရုတ်အမေရိကန်စီးပွားရေးနဲ့ကုန်သွယ်မှုပူးပေါင်းဆောင်ရွက်ရေးအတွက်ကောင်းမွန်တဲ့အခြေအနေတွေဖန်တီးပေးစင်တယ်လို့ပြောပါတယ်။ဒီပြိုင်နက်မှာပဲတရုတ်နိုင်ငံကနောက်ဆုံးကန့်သတ်လိုက်တဲ့မြေရှားတပ်ထုပြုပြင်ထုတ်လုပ်တဲ့ဤပညာကိုတင်ပို့မှုကန့်သတ်ချက်တွေအတွက်တော့ပြောခွင့်ရဝန်ကကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗျာ။
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509လိုကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်စနေမနက်ခင်း VOA ရဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာစစ်ပွဲနဲ့ပြည်ပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာအရင်ကမကြုံမှုသေးတဲ့အချိန်ဟုန်နဲ့စည်ရမွေးတေမှုမြင့်တက်နေပြီးစီးပွားရေးပြိုလဲနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Kenny Wagner Roger ကဝါရှင်တန်အခြေစိုက် National Journal ရဲ့မေးမြန်းခန်းမှာတောက်ကြနေကပြောလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံအနှံ့နှီးပါဖြစ်နေပြီးတိုင်းရင်းသားဒေသတွေမှာကြီးမဟုတ်ဘဲနိုင်ငံရဲ့အချက်ချာကျတဲ့နေရာတွေမှာလည်းဖြစ်နေတယ်လို့ဆိုပါတယ်။မြန်မာမှာအရင်ကမတွေ့ဘူးတဲ့အတိုင်းအတာနဲ့အကျွေးနွန်နဲ့နေတဲ့မိသားစုတွေကိုအများအပြားတွေ့မြင်နေရပြီးသူတို့မှာမျှော်လင့်ချက်ကင်းမဲ့နေတယ်လို့ဒေသဆိုင်ရာ UNDP အကြီးအကဲကထောက်ပြပါတယ်။ဒါကနိုင်ငံရေးကမောက်ကမဖြစ်မှုလူအခွင့်အရေးကပ်ဘေးနဲ့စီးပွားရေးဘေးဒုက္ခတက်နေတာပါ။ဒီပြဿနာကိုလူသားချင်းစာနာထောက်ထားမှုအကူအညီသက်သက်နဲ့ဖြေရှင်းနိုင်မှာမဟုတ်ဘဲနိုင်ငံရေးရာပြဿနာကိုအဖြေရှားမှာဖြစ်လို့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်နိုင်မှုနယ်ပယ်အနှံ့ဖြန့်နှံ့ကျင့်ကြည့်ဖို့လိုကြောင်းနဲ့အဲ့ဒီအခါကျမှအစင်းရဲဆုံးသူတွေကိုကူညီထောက်ပံ့မှုလူသားချင်းစာနာထောက်ထားမှုအကူအညီကထိရောက်နိုင်မယ်လို့သူကပြောပါတယ်။ဒီလိုကုလသမဂ္ဂအကူအညီပေးအေဂျင်စီရဲ့ဒေသဆိုင်ရာအကြီးအကဲကမြန်မာနိုင်ငံအခြေအနေကိုပြောဆိုနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းပါဝင်မြန်မာနိုင်ငံအနှံ့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်များ။ကရင်ပြည်နယ်မြဝတီမြို့နယ်တဲကစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာအဓမ္မအလုတ်ခိုင်းစေခန်းနေရတဲ့သီရိလင်္ကာနိုင်ငံသား56ဦးရှိနေဆဲဖြစ်ပြီးသူတို့ပြန်လည်လွတ်မြောက်ရေးအတွက်မြန်မာအနာသိစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ရွှေပြောင်းသွားလာနေထိုင်ခြင်းဆိုင်ရာနိုင်ငံကအဖွဲ့အစည်း IOM တို့နဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သီရိလင်္ကာနိုင်ငံခြားရေးဌာနကတောက်ကြနေကသတင်းထုတ်ပြန်ပါတယ်။လက်ရှိပဋိပက္ခတွေကြောင့်အဲ့ဒီဒေသတွေကိုဝင်ရောက်ဖို့ခက်ခဲနေကြောင်းမြန်မာစစ်ကောင်စီဘက်ကအကြောင်းပြန်ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာသီရိလင်္ကာတမတ်ကြီးဂျာနာကာဘန်ဒရာကတော့ဒီဇင်ဘာ19ရက်နေ့ကစစ်ကောင်စီပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးသီရိလင်္ကာနိုင်ငံသားတွေကပြန်လည်ကယ်ဆယ်နိုင်ဖို့စစ်ကောင်စီကိုအရေးပေါ်အကူအညီတောက်ခံခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2022-23ခုနှစ်အတွင်းမှာစိုက်ဘာရာဇဝတ်မှုလုပ်ငန်းနဲ့ကြာရောက်နေတဲ့သီရိလင်္ကာနိုင်ငံသား32ယောက်ကိုကယ်တင်ထားနိုင်ပြီဖြစ်ပါတယ်။သီရိလင်္ကာနိုင်ငံသားတွေဟာ IT လုပ်ငန်းတွေမှာလုပ်ကြရမယ်ဆိုတဲ့မျှော်လင့်ချက်နဲ့တရားဝင်အလုပ်ဗီဇာတွေနဲ့မဟုတ်ဘဲအလဲပတ်ဗီဇာတွေနဲ့မြန်မာကိုဝင်လာခဲ့ကြပြီးနောက်မှာ online လိမ်လည်တဲ့လုပ်ငန်းတွေထဲကြာရောက်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပြစ်သိပ်ပါလာတဲ့ဆက်လက်ငါးစီးတဲ့မနေ့အင်ဒိုနီးရှားနိုင်ငံအချေးပြည်နယ်ကမ်းလွန်စီဥတီချင်းကပ်လာနေတာကိုတွေ့ရတယ်လို့အင်ဒိုနီးရှားအနာဘိုင်းတွေကချာတာဘရီနီကပြောပါတယ်။ဒီလေ၅စီးတဲ့မှာဘင်္ဂလားဒေ့ရှ်တောင်ပိုင်းကရ ेंजर ဒုက္ခသည်တွေအများစုပါဝင်မှုရတဲ့ကြောင်း AP သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစလို့ရေလန်းခီးကနေအင်ဒိုနီးရှားကိုဝင်လာတဲ့ရ ेंजर အရေအတွက်ကသတိသာတိုးလာပြီးတဲ့နောက်မှာအင်ဒိုနီးရှားအစိုးရကသူ့ရေပိုင်နဲ့ထဲမှာဒုက္ခသည်လေတွေရဲ့သွာလာမှုကိုကင်းလှည့်စောင့်ကြည့်တာတွေတိုးမြင့်လှုပ်လာရတဲ့အကြောင်းအချေလေတဲ့အခြေစိုက်စခန်းကပြောပါတယ်ဒီလိုလေချောင်းကင်းလက်မှုတွေအတွင်းရ ेंजर ဒုက္ခသည်တွေလို့ယူဆတဲ့လှေ၅စီးဟာအချေပြည်နယ်မြောက်ပိုင်းကဒေသနေရ၅ခုထဲဝင်ရောက်လာနေတာကိုဗုဒ္ဓမြတ်စပြီးတွေ့ခဲ့တာပါမလေးရှားနဲ့ထိုင်းနိုင်ငံတွေကရ ेंजर ဒုက္ခသည်တွေကိုသူတို့ရေပိုင်နဲ့ထဲကနေပြန်လည်မောင်းထုတ်တဲ့ဖြစ်ရပ်တွေရှိခဲ့တာကြောင့်ဒုက္ခသည်တွေဟာနောက်ပိုင်းမှာသူတို့ကိုလက်ခံတဲ့အင်ဒိုနီးရှားကိုဥတီထွက်ခွာနေကြတာပါနိုဝင်ဘာလကစလို့အင်ဒိုနီးရှားကိုရောက်လာတဲ့ရ ेंजर ဒုက္ခသည်1500ကျော်ရှိနေပြီးအချိန်တိုတွင်းမှာအခုလိုထောင်လက်ချီရောက်လာတဲ့ဒီဒုက္ခသည်တွေကိုကူညီဖို့မနိုင်မနှင်းဖြစ်လာတဲ့အတွက်နိုင်ငံတကာကကူညီပေးဖို့လည်းအင်ဒိုနီးရှားအစိုးရကပန်ကြားထားပါတယ်ခင်ဗျာ
ထိ တ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းအေးပြပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ခန့်တို့ကိုနားဆင်ချရပါမယ်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခိုင်ထဲမှာမွေးရစေဝါမှောင်ခိုရောင်းချသူတွေကိုရှာဖွေနှိမ့်နှင်းမှုတွေအတွင်းထိုင်းငင်ကြဆောင်တပ်ဖွဲ့တွေနဲ့မွေးရမှောင်ခိုလက်နက်ကိုင်တွေကြားဒီဇင်ဘာလ21ရက်နေ့နဲ့22ရက်နေ့တွေကအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေအတွင်းမွေးရမှောင်ခိုသမား3ဦးသေဆုံးခဲ့ပြီးစိတ်ကြွာဆေးပြားအလုံးကြီးနှစ်တန်းကျော်ဖမ်းမိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်အတွင်းမှာဒီဇင်ဘာလ21ရက်နေ့ကရိန်ဂျာတပ်ခွဲအမှတ် 3-3-1 နဲ့အမှတ် 3 စစ်တေသစစ်စင်ရေးဌာနတပ်ဖွဲ့ဝင်တွေဟာမူရစေဝါမှောင်ခိုသမားတွေနဲ့မေအိုင်းမြို့နယ်ထဲမှာထိတ်တိုက်တွေ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မေအိုင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတဲ့အကြောင်းကိုတော့အမှတ် 3 စစ်တေသကဗိုလ်ချုပ်ပရာဖတ်ကတိုက်ပွဲဖြစ်ပွားတဲ့နေရာကိုဒီဇင်ဘာလ22ရက်နေ့ကလာရောက်ပြီးသတင်းစာရှင်းလင်းသွားခဲ့ပါတယ်
အာส่วนการที่เกี่ยวข้องกับการสกัดกั้นยาเสพติดเนี่ยนะครับเรามีการประสานกันบัดกัน
သူပြောသွားတာကတော့မူရင်စီဝါနှိမ်နှင်းရေးမှာစစ်တပ်ရဲနဲ့တူမူရင်နှိမ်နှင်းရေးဘျူရိုတာဝန်ရှိသူတွေပါအတူတကွပူးပေါင်းလှုပ်ဆောင်ကြပါတယ်ရရှိလာတဲ့သတင်းအချက်အလက်တွေကိုမျှဝေပြီးထိုင်းနိုင်ငံအတွင်းကိုမူရစေဝါတွေဝင်ရောက်မလာနိုင်အောင်ပိတ်ဆို့တားဆီးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ဖြစ်စဉ်ကတော့ကျောဘုံအိတ်တွေလွှဲထားတဲ့အင်အား20ခန့်ပါတဲ့မူရမောင်ကိုသမားတွေဟာထိုင်းမြန်မာနယ်စပ်ကနေဝင်လာကြတာကိုစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းခဲ့ရမှာမူရလက်နက်ကင်တွေကစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်ကြား9မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စိတ်ကြွစီပြားနှစ်တန်း6000ကျော်ပါတဲ့ကျောဘုတ်အိတ်73လုံးကိုသိမ်းဆီးနိုင်ခဲ့ပြီးမူရမောင်ခိုသမား2ဦးကိုအသေးဖမ်းဆီးရမိခဲ့တယ်လို့လည်းဆိုပါရယ်အလားတူဒီဇင်ဘာလ22ရက်နေ့မနေ့ကလည်းချင်းမိုင်ခရိုင်ချင်းနှောင်းမြို့နယ်နာစီဒီကျေးရွာနီးမှာလည်းမူရလက်နက်ကိုင်10ယောက်နဲ့နေကြားဆောင်တပ် 3-3-9 တပ်ဖွဲ့ဟာ10မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးမူရလက်နက်ကိုင်2ဦးအသေးဖမ်းမိခဲ့တယ်လို့စိတ်ကြွစီပြားနှစ်သိန်း2,400ကိုလည်းသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးနေကြားဆောင်တပ်ကပြောပါတယ်ဖမ်းပြီးတဲ့မူရစေဝါတွေရဲ့တံပိုးကတော့ကာလတံပိုးဗန့်ငွေတန်းပေါင်း100ကျော်တံပိုးရှိပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်ထဲမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်ထဲမှာမြန်မာနယ်စပ်ကနေဝင်လာတဲ့မူရလက်နက်ကိုင်တွေနဲ့ထိုင်းနယ်ကြားဆောင်တပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ16ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ရမှာမူရလက်နက်ကိုင်တွေဘက်က15ဦးသေဆုံးခဲ့ပြီးစိတ်ကြွစီးပြားနှစ်တန်း4000ဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်3နယ်ခြားဆောင်တပ်ဖွဲ့ကဒီဇင်ဘာလ18ရက်နေ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်မကြိုက်ခင်မှာတော့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းနဲ့ VOA တီးတန့်ဆက်သွယ်မိမြန်ကန်ကိုနားဆင်ကြရဖို့ရှိပါတယ်အခုတော့အမေရိကန်ပြည်ထောင်စုအတွင်းသတင်းလွတ်လပ်ခွင့်အခြေအနေကိုတင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုမှလွတ်လပ်စွာပြောဆိုဝေဖန်ခွင့်ကိုအမှတ်ခံတဲ့ First Amendment ခေါ်အခြေခံဥပဒေပြင်ဆင်ချက်အမှတ်1ခိုင်ခိုင်မာမာရှိပေမဲ့လို့လည်းအခု2023ခုနှစ်အတွင်းဒီအခြေခံပေါ်အကဲဆန့်ချက်တွေချုပ်ခဲ့ရပါတယ်2023ခုနှစ်အတွင်းမှာစီးနှင်းမှုတွေရှာဖွေမှုတွေနဲ့တရားရုံးကိုစင့်ခေါ်မှုတွေနဲ့အတူပဲဒေသဆိုင်ရာမီဒီယာလည်းပြစ်မှတ်ထားခံခဲ့ရတာမျိုးရှိပြီးဒါတွေဟာပြဿနာဖြစ်လှုပ်ရှားဆောင်ရွက်သူတချို့ကထောက်ပြကြပါတယ်။ Liam Scott ရဲ့သတင်းဆောင်မကိုနားဆင်ကြပါရှင
်။ American ပြည်တော်စု Ken Sachs ပြည်နယ်ရဲ့မြို့ငယ်လေးကသတင်းစာတိုက်တစ်ခုကို2023ခုနှစ်နွေရာသီအတွင်းစီးနှင်းမှုကိုကဘာကအာရုံစိုက်ခဲ့ပါတယ်။Marion County Record စာဆောင်ရဲ့ရုံးနဲ့စာဆောင်တိုက်ပူရဲပိုင်ရှင်အသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ Joan Mia ရဲ့အိမ်ကနေဆက်တွေနဲ့ပစ္စည်းတွေကိုရဲတွေသိမ်းယူခဲ့တာကိုဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်။ Marion မြို့ရဲချုပ်ကတော့အလုပ်ကဆိုင်ငံ့ခံခဲ့ရပြီးနောက်ပိုင်းမှာနှုတ်ထွက်သွားပါတယ်။ရဲတွေရဲ့ဒီလုပ်ရဟာဆိုရင်အမေရိကန်မှာ2023ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်အပေါ်အဆိုးရွားဆုံးချူဖောက်မှုအဖြစ်သုံးသပ်သူတွေကဝေဖန်ကြပါတယ်။ဒီကိစ္စဟာဆိုရင်သတင်းလွတ်လပ်ခွင့်ရဲ့အရေးကြီးမှုကိုပေါ်လွင်စေတယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာသတင်းသမားများကော်မတီက Dave Rodman ကပြောပါတယ
် It's just important
တရင်မီဒီယာပါဝင်နေတဲ့အခန်းကဏ္ဍအစိုးရကိုထိန်းចောင်းစောင့်ကြည့်မှုအဖြစ်တရင်မီဒီယာရဲ့အရေးပါမှုကိုနိုင်ငံတော်ကတရားဥပဒေထိန်းသိမ်းရေးဆိုင်ရာတာဝန်ရှိသူတွေနဲ့အစိုးရတာဝန်ရှိသူတွေနားလည်ဖို့အရေးကြီးပါတယ်
သတင်းစာတမ်းဝန်ထမ်းအနေနဲ့တော့ဒီကိစ္စကိုမလွဲမသွေတုံ့ပြန်ပါတယ်အဲရစ်မီယာကမာရီယန်ကောင်တီရက်ကော့ကိုထုတ်ဝေသူနဲ့ပူရဲပိုင်ရှင်လည်းဖြစ်ပါတယ်
There's also a lot of people who are
လူတော်များများကချင်းစောဖို့တွေပါတယ်သူတို့သိချာရမှာဒီကိစ္စကိုဒီတိုင်းမထားသင့်ပါဘူးသူတို့ကိုထောက်ခံတဲ့သူတွေအများကြီးရှိနေတယ်ဆိုတာပဲဖြစ်ပါတယ
်အမေရိကန်ပြည်တော်စုအတွင်းသတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်တဲ့ US Press Freedom Tracker ကလည်းနယူးယောက် Brooklyn ရုံးချုပ်ကနေဒီလိုချူဖောက်မှုတွေကိုစောင့်ကြည့်ပါတယ်Christine McCarrin ကတော့ US Press Freedom Tracker ရဲ့စီမံခန့်ခွဲမှုဆိုင်ရာ editor ဖြစ်ပါတယ
်။
သတင်းလွတ်လပ်ခွင့်ကကျမတို့ကိုတိုက်ရိုက်တက်ရောက်ပါတယ်။ကျမတို့အားလုံးဟာနိုင်ငံသားတွေ၊သတင်းချက်လက်ရှာဖွေသူတွေဖြစ်ကြပြီးသတင်းချက်လက်တွေကိုစိတ်ကြယုံကြည်မှုရှိရှိအပြစ်ပေးရင်းယူခံရမှာကိုစိုးရင်စရာမလိုပဲရောက်ရေးဟာကျမတို့အားလုံးနဲ့သက်ဆိုင်ပါတယ်။
လူလာစွာပြောဆိုဝေဖန်မှုကိုတမ်းမြင်ပိတ်ပင်နဲ့ကြိုတင်တမ်းမြင်ဖို့အသုံးပြုတာအပါအဝင်တခြားသောသတိထားစရာအလားအလာတွေလည်းတွေ့ရကြောင်းမက်ခတ်တင်ကပြောပါတယ်2023ခုနှစ်အတွင်းအလားတူဖြစ်ရအနည်းဆုံး10ခုကို tracker ကမှတ်တမ်းပြုစုထားတဲ့အချက်မှာ Alabama, Missouri နဲ့ North Carolina တို့ကဖြစ်ရတွေလည်းပါဝင်ပါတယ
်2023ခုနှစ်အတွင်းမှာတွေ့ရှိချက်ကတော့ American ပြည်အောင်စုအတွင်းမှာသတင်းတောက်တွေနဲ့သတင်းလုပ်ငန်းတွေချိတ်ချောက်ခံရဆဲဆိုတာပဲဖြစ်ပါတယ်
American သတင်းတောက် Catherine Hedges အနေနဲ့2019ခုနှစ်စုံစမ်းဖော်ထုတ်သတင်းရေးသားထုတ်ဝေမှုတွေရဲ့သတင်းရှင်းပြတစ်ခုကိုမဖော်ပြဘူးဆိုရင်တရားရုံးကိုမထီမဲ့မြင်မှုနဲ့ရင်ဆိုင်ရနိုင်တဲ့အခြေအနေကိုလည်း Gabe Rodman ကထောက်ပြပါတယ်
That case is
Federal အကာအကွယ်ပေးရေးဥပဒေတစ်ခုလိုအပ်နေတယ်ဆိုတာကိုဒီကိစ္စကထင်ထင်ရှားရှားပြသလိုက်တာပါ။အ
ကာအကွယ်ပေးရေးဥပဒေတွေဟာဆိုရင်သတင်းရှင်းပြနာမည်တွေအပါအဝင်သတင်းချက်လက်တွေအတင်းအကျပ်ထုတ်ဖော်ခိုင်းမှုကနေသတင်းထောက်တွေကိုအကာအကွယ်ပေးထားတာဖြစ်ပါတယ်။Last Week's Review Channel ရဲ့သမိုင်းဝင်အမှုတစ်ခုကိုပြန်လည်ချိပိုက်ရမှာညီပါရပြည်နယ်ရဲ့အကာအကွယ်ပေးရေးဥပဒေကအထောက်အကူဖြစ်စေခဲ့ပါတယ်။2022ခုနှစ်အတွင်းဓာတ်နဲ့ထိုးသက်ခံခဲ့ရတဲ့ review channel ရဲ့သတင်းတောက် Jeff German ပိုင်ဆိုင်ရဲ့ဆက်ပစ္စည်းတွေကိုရဲကမရှာဖွေနိုင်အောင်ကာကွယ်ပေးခဲ့တဲ့စွန့်ဖြတ်ချက်ကိုအောက်တိုဘာလအတွင်းပြည်내တရားရုံးချုပ်ကချမှတ်ခဲ့တာပါ
It is just as important.
သတင်းတောက်တွေရဲ့သတင်းရင်းမြစ်တွေကိုလျှို့ဝှက်ထားပြီးသတင်းတောက်အလုပ်တွေဆက်လက်လှုပ်ဆောင်နိုင်ရေးကအရေးကြီးပါတယ်
။အမေရိကန်ပြည်ထောင်စုမှာလာမယ့်နှစ်သမရရွေးကောက်ပွဲရှိတာနဲ့အတူပဲ tracker အနေနဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အမှတ်တဲ့အပေါ်ချင်းချောက်မှုတွေကိုအနိကဆက်လက်စောင့်ကြည့်သွားမယ်လို့ McCartney ကပြောပါတယ်ရှင်။
အခုတော့တမ်မတ်ကြီးဦးချောင်မိုးထွန်းရဲ့တည်သက်ဆက်သွယ်မိမြန်ကန်းကိုတင်ပြပါမယ်။ပြီးခဲ့တဲ့နှစ်အတွင်းကုလသမဂ္ဂရဲ့မြမအရေးဆောင်ရွက်မှုတွေကိုပြန်ကြည့်ရင်နိုင်ငံတကာအရေးကိစ္စတွေကြားမှာမြမအရေးကိုအယုံဆိုင်မှုအားနည်းခဲ့တာတွေရှိတဲ့အတွက်ပိုပြီးတော့အယုံဆိုင်လာဖို့နဲ့ထိရောက်တဲ့အရေးယူမှုတွေလုပ်ဖို့လိုတယ်လို့ကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဦးချောင်မိုးထွန်းက VOA နဲ့တည်ထန်တွေ့ဆုံမိမြန်ကန်းမှာပြောပါရယ်ဒီနှစ်2023ခုနှစ်အတွင်းကုလသမဂ္ဂနဲ့မြမအရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်ချက်နဲ့2024ခုနှစ်ရည်မှန်းချက်တွေအကြောင်းတမ်မတ်ကြီးဦးချောင်မိုးထွန်းကိုမိုက်ဤတန့်စင်က Zoom ကနေဆက်သွယ်မိမြန်ထားပါရယ်ရှင်
2023ခုနှစ်ဒီနှစ်တစ်နှစ်ကုန်သွားပြီအဲ့2023ခုနှစ်အတွင်းမှာကုလသမဂ္ဂအနေနဲ့ပေါ့ထူးခြားပြီးတော့တိုးတက်မှုတွေရှိလာနောက်ပြီးတော့အောင်မြင်မှုအဖြစ်သတ်မှတ်လို့ရတဲ့ကိစ္စတွေကဘာတွေပါလဲနောက်ပြီးတော့တချို့ကြတော့လည်းဟိုစူးစမ်းခဲ့ပြင်မယ်လေအထမမြောက်ခဲ့တဲ့ကိစ္စရဲ့တွေပေါ့နော်အဲ့အားနဲ့ပတ်သက်ပြီးတော့ပြောပြပေးပါရှင
်အားလုံးချုပ်ပြီးတော့ပြောရှင်ပါနော်အားလုံးပြည်သူတွေလည်းသိတဲ့အတိုင်းပါတော့အားလုံးအားမြဖြစ်တဲ့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပေါ့အမလို့အမြဖြစ်တဲ့ဥစ္စာတော့ဗောနော်ဒါကျွန်တော်ဟိုတကူးတကားကိုပြန်ပြောစရာလိုတဲ့အနေအထားမျိုးတော့ရှိပါတယ်ဒါကြောင့်ဒီတစ်နှစ်ပတ်လုံးဖြစ်ပြတ်သွားတဲ့ဥစ္စာတွေပေါ့အခြေပြုရင်တော့ကုလသမဂ္ဂပေါ့အမလို့အမြဖြစ်တဲ့ဥစ္စာတွေကတော့ပို့ပြီးတော့ကြီးမားလာတဲ့ဥစ္စာမျိုးရှိရဗောနော်ဒါပေမဲ့အရှိမပြောလို့ဗောနော်ကုလသမဂ္ဂလို့ပြောရင်ကျွန်တော်တို့ခွဲခြားမြင်ဖို့လိုတဲ့ဥစ္စာကတော့ကုလသမဂ္ဂမှာ secretary ရဲ့ရှိတယ်ပေါ့နော် secretary ကကုလသမဂ္ဂအတွင်းမှုချုပ်ဦးဆောင်တဲ့ secretary ရှိတယ် secretary ဆိုတဲ့ဥစ္စာအဖွဲ့ဝင်နိုင်ငံတွေကနေပြီးတော့ mandate ပေးမှာပဲပေါ့နော် secretary အနေနဲ့လှုပ်ဆောင်နိုင်တဲ့ဥစ္စာတွေရှိတယ်ပေါ့နော်ကုလသမဂ္ဂလူမျိုးရေးကောင်စီရှိတယ်ကုလသမဂ္ဂအထွေထွေညီလာခံရှိတယ်ပေါ့နော်ဆိုတော့အဲနောက်ပြီးတော့ဟိုကျွန်တော်တို့ဒီ New York အပြင်ဘက်ကြည့်မယ်ဆိုရင်ပေါ့နော်လူခွင့်ရေးကောင်စီရှိတယ်ပေါ့နော်နောက်တော့အခြားကုလသမဂ္ဂလောက်ခံအဖွဲ့အစည်းတွေပေါ့နော် ILO တို့လိုပါတို့အဖွဲ့အစည်းတွေလည်းရှိတယ်เนาะဆိုတော့အဲ့ဒီအဖွဲ့ဒီကုလသမဂ္ဂအားလုံးချုပ်ပြီးတော့အဖွဲ့အစည်းတွေကဆောင်ရွက်တဲ့ဥစ္စာကိုကြည့်မယ်ဆိုရင်ပေါ့နော်နည်းနည်းတချို့ကျွန်တော်တို့အတွက်အထောက်ဖြစ်စေမယ့်ဥစ္စာလေးတွေဘက်တွေကိုကျွန်တော်တို့ပြန်ပြီးတော့အဲ့ရကနေစပြောတယ်ဆိုရင်ပေါ့နော်ဒီ ILO မှာဆိုရင်လည်းပြီးခဲ့တဲ့အော်တိုဝါနိုဝင်ဘာတော့ကချင်းပါအဲချင်ပါတဲ့ဥစ္စာပါဒီ commission of inquiry ကနေပြီးတော့သူတို့ report မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဗောနော် reporting နဲ့ဥစ္စာအာရှိရဲအဲဆိုတော့အဲ့ရကနေတဆင့်ဗောနော်ဒီမြန်မာပြည်မှာဖြစ်ပျက်နေတဲ့ဥစ္စာတွေကိုမိပေါင်းထိုးပြတဲ့ဥစ္စာတွေရှိရဲဗောနော်အဲနောက်ပြီးတော့လူခွင့်ရေးကောင်စီမှာဆိုရင်လည်းဗောနော်ဒါအားလုံးအဲတည်တဲ့အတိုင်းအဲဒီနှစ်စဉ်ဗောနော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ resolution နှစ်ခုချတဲ့ဥစ္စာရှိတယ်အဲ့ဒီဥစားရရလဲပေါ့နော်အထူးသဖြင့် EU ကနေပြီးတော့ဥဆောင်တင်သွင်းတဲ့ resolution မှာတော့ပေါ့နော်ကျွန်တော်တို့လက်ရှိဖြစ်နေတဲ့မြေပြင်မှာဖြစ်နေတဲ့ဥစားတွေကိုမိပေါင်းထိုးပြနိုင်ကြတဲ့ဥစားလေးတွေရှိပါတယ်နောက်တစ်ခုကတော့ Rohingya နဲ့ပတ်သက်တဲ့ resolution ပါအဲ့ဒါလည်းကျွန်တော်တို့လက်ရှိအခြေအနေအနေနဲ့ပတ်သက်ပြီးတော့ပေါ့နော် Rohingya ရဲ့ဆိုင်ရတဲ့ဥစားတွေကိုလည်းမိပေါင်းထိုးပြတဲ့ဥစားလေးတွေရှိပါတယ်ဒီလိုပဲအလားတူပဲပေါ့နော်ကျွန်တော် Tag Committee မှာတော့လည်းပေါ့နော်ဒီနှစ်စဉ်resolution မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ resolution ချတဲ့ဥစ္စာရှိတယ်အဲ့ဒါကတော့အဓိကတော့ Rohingya ကို focus လုပ်တဲ့ resolution ပေါ့နော်ဒါကြောင့်အဲ့ဒါချနိုင်တဲ့အတွက်ကိုလည်းကျွန်တော်တို့ကြိုးစားတယ်ဆိုတော့ဒီဘက်လူညင်းကောင်စီဘက်ကိုကြည့်ရဲဆိုရင်တော့ဒီ2023ပေါ့နော်ဒီတစ်နှစ်လုံးကတော့ဆုံးဖြတ်ချက်အစိုးဟိုကိုချမှတ်နိုင်ခြင်းမရှိခဲ့ဘူးပေါ့နော်ကျွန်တော်တောင်းဆိုနေတာကတော့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာချပြီးတဲ့နောက်ပိုင်းမှာတွေကဆက်ပြီးတော့ပေါ့နော် April ဆိုရင်လည်း April မှာကြီးကြီးမားမားဖြစ်ခဲ့တဲ့အတွက်ကြောင့်အဲ့ဒါကိုထောက်ပြီးတော့လည်းကျွန်တော်တို့တောင်းဆိုတဲ့ဥစ္စာရှိတယ်ပေါ့နော်ဒါပေမဲ့လည်းအခုအထိပေါ့နော်လူမျိုးရင်းကောင်စီမှာဆုံးဖြတ်ချက်တစ်ခုချနိုင်ဖို့အတွက်ပေါ့နော်ဒီအဆိုမူဂျမ်းကိုကျွန်တော်တို့ဖြတ်နိုင်ခြင်းသေးခြင်းမရှိဘူးပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ UN Special Envoy ခန့်တဲ့ဥစ္စာနဲ့ပတ်သက်လို့ပေါ့နော်အားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ကျွန်၁၂ရက်နေ့မှာကျွန်တော်တို့အရင် UN Special Envoy Miss Noreen Hisa ကတူတာဝန်ပြီးဆုံးသွားတယ်ပေါ့နော်ဆိုတော့အခုဆိုရင်ကျွန်တော်တို့6လကျော်ပြီပေါ့နော်အခုထိတော့ကျွန်တော်တို့နောက်တစ်ယောက်ကိုဟိုခန့်ထားခြင်းမရှိသေးဘူးပေါ့နော်ဒါကြောင့်ဒါလည်းအဖွဲ့ဝင်နိုင်ငံတွေကမေးခွန်းထုတ်နေတဲ့ဥစ္စာတော့ရှိတယ်ပေါ့နော်ဘာကြောင့်အတွေ့အမှုချုပ်အနေနဲ့သူ့ရဲ့ special envoy ပေါ့နော်မြန်မာနိုင်ငံ science special envoy ကိုသူ့ကိုယ်စားလှယ်ကိုခန့်အပ်ခြင်းမရှိရသေးတာလဲဆိုတဲ့ဥစ္စာတော့မေးခွန်းထုတ်နေတဲ့ဥစ္စာတော့ရှိတယ်သူတို့တွေကတော့ကျွန်တော်အချမ်းမြင့်သိသလောက်တော့ပေါ့နော် data တွေကအမျိုးသမီးပေါ့နော်မြန်မာနိုင်ငံအကြောင်းကိုသိတဲ့မြန်မာနိုင်ငံ data တွေကပေါ့နော်အထူးသဖြင့် ASEAN တွေကအမျိုးသမီးတို့ကိုသူတို့ခန့်နေတဲ့အနေအထားမျိုးရှိတယ်ဆိုတဲ့ဥစ္စာမျိုးတော့ပြောဆိုနေတာတော့ရှိတယ်ဒါပေမဲ့အခုထိတော့မြည်တူရယ်လို့တော့အမီစင်ထွက်လာခြင်းတော့မရှိဘူးပေါ့နော်ဒါကတော့ကျွန်တော်ချုပ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကြားမှာဖြစ်ပျက်နေတဲ့ဥစ္စာတွေကိုချုပ်ပြီးတော့ပြောခြင်းဖြစ်တယ်ပေါ့နော်အဲ့ဒီအပေါ်ကိုချုပ်ပြီးတော့ပြန်ပြောကျွန်တော်အစမှာပြောထားလို့ပေါ့နော်ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီမြေပြင်မှာဖြစ်နေတဲ့ဥစ္စာတွေကိုတိကျပို့ပြီးတော့ထိအောင်လုပ်ဖို့ဆိုရင်ကုလသမဂ္ဂအနေနဲ့ကျွန်တော်မြန်မာနိုင်ငံရဲ့ဖြစ်စဉ်တွေပေါ့ဒီချက်ပို့ပြီးတော့အာရုံထားပေးဖို့လုပ်မယ်ဒီချက်ပို့ပြီးတော့အလေးထားပေးဖို့လိုပဲပေါ့နော်။ဘာလို့လဲဆိုတော့တခါလေအခြားဒေတာတွေမှာဖြစ်နေတဲ့ဖြစ်စဉ်ဖြစ်ရက်တွေကကျွန်တော်မြန်မာနိုင်ငံမှာဖြစ်နေတဲ့မြန်မာပြည်သူတွေအသက်တည်နေအသက်ခံနေရတဲ့ပေါ့နော်။ဒီမြန်မာပြည်သူတွေခံစားနေရတဲ့ဥစ္စာကိုနိုင်ငံတကာရဲ့အမြင်မှာဟိုနည်းနည်းမှင်းမိန်သွားတဲ့ဥစ္စာမျိုးလေးတွေရှိခဲ့တယ်ပေါ့နော်။ဒါကြောင့်အဲ့လိုမျိုးမဖြစ်ဖို့အတွက်တောက်လျှောက်ကိုပေါ့နော်ကျွန်တော်တို့ရဲ့မြန်မာပြည်သူတွေခံစားနေရတဲ့ဥစ္စာကိုကုလသမဂ္ဂအနေနဲ့တောက်လျှောက် attention ပေးထားဖို့အဲနောက်ပြီးတော့ခုန attention ပေးရုံနဲ့မရဘူးပေါ့နော်ကျွန်တော်ခုနအရှိရာပြောလို့ထိရောက်တဲ့အရေးယူဆောင်ရွက်မှုတစ်ခုအမြန်ဆုံးလုပ်နိုင်ဖို့အတွက်ကိုပေါ့နော်အတွင်းမှုချုပ်ရုံရောအဲနောက်ပြီးတော့သက်ဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရောပေါ့နော်ကျွန်တော်တို့ဟိုတိုက်တွန်းသူတို့အနေနဲ့ဆောင်ရွက်ဖို့လိုတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့တိုက်တွန်းဆက်လက်တိုက်တွန်းသွားမှာဖြစ်ပါတယ်ပေါ့နော်ဒါကြောင့် ဒီ2023မျိုးပေါ့နော်2024မှာမဖြစ်ဖို့အတွက်ကိုတော့ဟိုကုလသမဂ္ဂအနေနဲ့တတိယပြုတော့လုပ်မယ်လို့တော့ကျွန်တော်တော့ဟိုထောက်ပြလိုပါတယ်ဟုတ်ကဲ့
ကျေးဇူးပါရှင်ဒါကြီးကုနာပြောသွားတဲ့မှာလည်းပါသွားပါတယ်ဒါပေမဲ့မေးချင်တာကဒီ2023ကုန်ပြီးတော့အခု2024ခုနှစ်အချိန်မှာဒါပေမဲ့ကြီးကအခုလက်ရှိဆက်လက်ယူထားတဲ့ယာရုနေရာကနေပြီးတော့မြန်မာနိုင်ငံဆိုင်ရာကိစ္စရပ်တွေလုံဆောင်ဖို့အစီအစဉ်အကြောင်းကိုပြောပြပေးပါရှင
်ထုံးစံအတိုင်းပဲပေါ့နော်ကျွန်တော်တို့ဒီမှာတော့ဟိုဒီမျက်နှာစာမှာတော့ပေါ့နော်ဟိုပြောလို့ရတဲ့ခေါင်းစဉ်တွေအောက်ကနေပြီးတော့ပေါ့နော်ကျွန်တော်မြန်မာပြည်သူတွေရဲ့အတန်ပေါ့နော်ဆက်လက်ပြီးတော့ထုတ်လွှင့်သွားပါမယ်ပေါ့နော်ဒါကြောင့်ဟိုပေါ့နော်အခုဆိုရင်ကုလသမဂ္ဂရဲ့ပေါ့နော်ဟိုအစည်းအဝေးတွေမှာပေါ့နော်ဒီအထွေထွေညီလာခံအောက်ကလုပ်တဲ့အစည်းအဝေးတွေရှိတယ်လို့ကုလသမဂ္ဂလူညွှန်းခေါင်းစဉ်အောက်ကလုပ်တဲ့အစည်းအဝေးတွေလည်းရှိတယ်နောက်ပြီးတော့အခြားပေါ့နော်ဒီဟို programs နေလည်းရှိတယ်ပေါ့နော်နောက်ပြီးတော့အခြားသူ့ရဲ့ဟိုလောက်ခံအဖွဲ့အစည်းတွေပေါ့နော်ခုန UNICEF တို့လို UNDP တို့လို့အဲနောက်ပြီးတော့အခြားပေါ့နော် CSW တို့လူမှုစီးပွားရေးတို့တက်မှုနဲ့ပတ်သက်တဲ့အဖွဲ့တို့နောက်ပြီးတော့အမျိုးသမီးနဲ့ပတ်သက်တဲ့အဖွဲ့တို့အဲနောက်ပြီးတော့နောက်ကလေးသူငယ်နဲ့ပတ်သက်တဲ့အဖွဲ့တို့ခွင့်ပြုတိုးတက်မှုနဲ့ပတ်သက်တဲ့အဖွဲ့လူကြီးရင်နဲ့ပတ်သက်တဲ့အခွဲလို့ပေါ့နော်အဲ့လိုမျိုးနေရာတွေမှာလဲပေါ့နော်တက်နိုင်ကြပြမြန်မာပြည်သူတွေမြန်မာအမျိုးသမီးတွေမြန်မာကလေးငယ်တွေနောက်ပြီးတော့နော်မြန်မာပြည်သူတွေအလုံးခံစားနေရတဲ့ဥစ္စာတွေတော့ဒီလိုမျိုးနေရာတွေမှာတော့ဆက်လက်ပြီးတော့ပေါ့နော်အဲကျွန်တော်တက်ရောက်ပြောဆိုသွားဖို့တော့ရှိပါမယ်အလားတူပဲပေါ့နော်ကျွန်တော်တို့ဒီမှာရှိတဲ့အဲကျွန်တော် counter parts တွေကိုလည်းပေါ့နော်တက်နိုင်ကြပြမြန်မာနိုင်ငံရဲ့အခြေအနေတွေကိုရှင်းပြမယ်။အဲနောက်ပြီးတော့တက်နိုင်ကြမှာပေါ့နော်။သူတို့အနေနဲ့ဆောင်ရွက်ပေးနိုင်မယ့်ဥစ္စာလေးတွေကိုဟိုကျွန်တော်တို့ပြောကြားဖို့တော့ရှိပါမယ်။အထူးသဖြင့်တော့ပေါ့နော်ပြည်သူတွေဒုက္ခရောက်နေမှုတွေအမြန်ဆုံးအဆုံးသတ်နိုင်ဖို့အတွက်နိုင်ငံတကာကထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပေါ့နော်။တခါလေကျတော့ UN ကအရေးယူဆောင်ရွက်မှုကအချိန်ယူဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်။တခါလေတဆိုင်ရနိုင်ငံ individual နိုင်ငံဈေးရနေပြီးတော့အရေးယူဆောင်ရွက်မှုတွေလုပ်နိုင်အောင်လည်းပေါ့နော်ဆက်လက်ပြီးတော့တိုက်တွန်းဆော်တော့ဖို့တော့ရှိပါမယ်လို့တော့ပြောလိုပါတယ်ဒါကတော့ကျွန်တော်ရေလူရပြောရတာပေါ့နော်တကူအသေးစိတ်ဒီလောက်မှာမပါလို့မယ်ဟိုလောက်မှာမပါလို့မယ်ဆိုတဲ့ဥစ္စာတော့ပေါ့နော်သူရဲ့ဒီကုလသမဂ္ဂအစည်းအဝေးအစီအစဉ်တွေပေါ့အခြေပြုပြီးတော့ပဲအဲကျွန်တော်ဆောင်ရွက်သွားမှာဖြစ်တဲ့အတွက်ကြောင့်တော့လောလောဆယ်တော့အသေးစိတ်ပြောဖို့တော့ခက်ပါတယ်ပေါ့နော်ခုနအရှိရကျွန်တော်ပြောခဲ့တဲ့အခွဲ UN အောက်ကရှိတဲ့လောက်ကန်အခွဲရဲ့အစည်းအဝေးတွေအဲကတော့တောက်လျှောက်တော့ရှိနေမှာဆိုတော့အဲ့ဒီအစည်းအဝေးလေးကိုလည်းပေါ့နော်တက်နိုင်ကြပြအဲတက်ရောက်ပြီးတော့ဟိုကျွန်တော်ပြောကြားစရာရှိတာလေးဆက်လက်ပြောကြားသွားဖို့အစီအစဉ်ရှိပါတယ်ဆိုတဲ့ဥစ္စာလေးလည်းတင်ပြလိုပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါရှင
်ကျေးဇူးပါရှင်အခုလိုမျိုးဗီဒီယိုအချိန်ပေးပြီးတော့ဖြည့်ဆို့ပေးတဲ့အတွက်အတန်ကြီးဦးကျော်မထုံကိုကျေးဇူးများပြင်ပါတယ်ရှင်
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းထမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာတုတ္တဆုံလင် American တခွင်နဲ့သိပ္ပံနဲ့နီးပညာသတင်းဖတ်ရှင်ခဏတို့ကိုနားဆင်ဆက်ရပါမယ်။မြန်မာနိုင်ငံတွင်းလက်နက်ကင်ပြည်ပခါတွေကြောင့်အိနီချေအိန္ဒိယနိုင်ငံနဲ့ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအိန္ဒိယဗဟိုအစိုးရကဒုက္ခသည်တွေအဖြစ်တရားဝင်အသိမှန်မပြုသလိုနိုင်ငံတကာအကူအညီဆိုတာလည်းမရှိတာကြောင့်အချင်းချလာတာနဲ့အမျှအကျက်သည်တွေပို့ပြီးတော့များလာတယ်လို့မီဇိုရမ်ပြည်နယ်တွင်းဒုက္ခသည်ရေဆောင်ရွက်သူတွေကပြောကြပါတယ် အထူးသဖြင့်ကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်စားဝတ်နေရေးနဲ့ချမ်းမာရေးစောင့်ရှောက်မှုတွေအထူးလိုအပ်တယ်လို့အာနာသိန်းပူနောက်ပိုင်း CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးအိန္ဒိယနိုင်ငံဘက်ထွက်ပြေးတိတ်ဆောင်ခဲ့ရတဲ့ဈေးဝန်ထမ်းတဦးဖြစ်တဲ့မဒန်နိုလိုင်ကပြောပါတယ်မက်ခင်ဖြူရစ်ကဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
ဆိုတော့ပရမဆုံးမေးချင်တာကဒီအခုအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခတွေအခုနောက်ဆုံးဆိုလို့ရှင်ခံမှန်းချေဘယ်လောက်ရှိမလဲရှင
်ဟုတ်ကဲ့ကျမတို့ဒီခံမှန်းရတလောက်တော့ခုကဒါပေမဲ့ဟိုအချိန်တွေကမတိမငိမ်ဖြစ်နေတဲ့ခါကျတော့အတိအကျတော့ပြောလို့မရဘူးเนาะကျမတို့ကမ္ဘာကြီးရတလောက်ကတော့4000ဝန်းကျင်တော့ရှိနေပြီလို့ကျမတို့သိရတယ်ဟုတ်ကဲ့ပါအမအ
ဲ့တော့ဒီအချိန်မှာရောဒီအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါတယ်ဆိုတာသိရဆိုရာခိုင်နှုန်းအဖြစ်ဘယ်လောက်ရှိနိုင်မယ်လို့ခံမှန်းလဲကိုကိုယ်တိုင်မြင်ရတဲ့အခါမှာမျိုးသမီးတွေအများစုဖြစ်မလားဒါမှမဟုတ်လို့ရှင်လည်းကလေးနဲ့အမျိုးသမီးတွေဘယ်နဲ့ရာခိုင်နှုန်းလောက်လို့ခံမှန်းမိလဲ
ဒီဒုက္ခတွေတွေ့ချင်မှာတော့အမျိုးသမီးနဲ့ကလေးတွေအများဆုံးဖြစ်တယ်ပေါ့နော်။ရာခိုင်နှုန်းနဲ့ပြောကြည့်မယ်ဆိုရင်85ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးတွေဖြစ်မယ်ပေါ့နော်။ဒီထဲမှာမှကလေးဥယျာကပို့ပြီးတော့များနေတာတွေ့ရတယ်ဟုတ်ကဲ့။မကလေးဥယျာရာခိုင်နှုန်းနဲ့ခမမယ်ဆိုတော့ဟိုက40ရာခိုင်နှုန်းလောက်ရှိမှာပေါ့နော်။အမျိုးသမီးဥယျာကျတော့ဟို35ရာခိုင်နှုန်းလောက်ရှိမယ်ပေါ့နော်။ကျမတို့အဲ့လိုပဲခမထားပါတယ်ဟုတ်ကဲ့။
ကျတော့အခုလက်ရှိမှာရောဒီဒုက္ခတွေတွေကဘယ်လိုပုံစံနဲ့နေထိုင်နေကြရလဲရှင်။အိန္ဒိယနိုင်ငံဆိုရင်လည်းဒါအာရှနိုင်ငံအနေနဲ့ပေါ့နော်ဒီဒုက္ခတွေတွေကိုအသိမှတ်ပြုကာကွယ်ပေးတာမျိုးရောရှိပါလား
။ဟုတ်ကဲ့ကျွန်မဒီအသိမှတ်ကာကွယ်ပေးမှုရှိသလားဆိုတဲ့ပိုင်းလေးကိုနည်းနည်းအရင်ဖြည့်ချင်တယ်ပေါ့နော်။ဒါအမှန်တိုင်းပြောရမယ်ဆိုရင်ဒီအိန္ဒိယဘူအစိုးရအနေနဲ့ကြတော့အခုချိန်ထိကိုဒီဒုက္ခတွေတွေကိုအတိမတ်ပြုတာမျိုးလုံးဝမရှိဘူးပေါ့နော်ဒီလိုမျိုးအတိမတ်မပြုတဲ့အပြင်သူတို့ကဘယ်လိုပြောရမလဲပြီးခဲ့တဲ့အောက်တိုဘာနဲ့စက်တင်ဘာလလောက်မှာဆိုရင်သူတို့ဒီဒုက္ခတွေမစိုးရမတွင်းမှာရှိနေတဲ့ဒုက္ခတွေတချို့ကိုဆိုရင်တော့ biometric ယူတာတွေရှိတယ်ပေါ့နော်ဒီလိုမျိုးသူတို့ယူတာဒါကမစိုးရမစိုးရနဲ့အချိန်ကြီးတာမြစ်ခဲ့ပေမဲ့ဒါမဲ့တချို့တဝက်တွေကတော့ပါသွားတယ်ဘောနော်ဒီဟာကျတော့ဘိုအစိုးရအနေနဲ့လာယူတယ်လို့သိရတယ်ဘောနော်ဖြီသေးရေးဝင်ကြီးဌာနရင်ခင်ကြားချက်ရလာယူတယ်လို့သိရတယ်ဆိုတော့ခါကျတော့သူတို့ကအရန်ထိတ်လန့်နေဘောနော်တချို့ကျတော့ဒီမှာလဲနေရတာလုံချုံမဲ့တင်ပြီးတော့ပြေးလာခဲကြတဲ့လူတွေပါဆိုတော့သူတို့ဒီလိုတွေ biometric တွေယူခံရတဲ့ခါကျတော့ဒါကျမတို့မြန်မာပြည်ကိုပဲပြန်ဖို့ခံရမလားဒါမှမဟုတ်ကျမတို့ဖမ်းပဲဖမ်းတော့မလားတရားမဝင်တဲ့လူတွေဆိုမှဖမ်းပဲဖမ်းတော့မလားဆိုမှတို့အရန်စိုးရင်ကြတယ်တချို့ကကြောက်ကြတယ်ဗောနော်အဲ့လိုမျိုးခြေနေတွေရှိတယ်ကျမတို့အနေနဲ့ကြတော့ဒါကဒီအိန္ဒိယနိုင်ငံဟာဆိုလဲကြည့်ရမယ်ဆိုတော့ဒါ Federal Democracy အရန်ထွန်းကားတဲ့နိုင်ငံဖြစ်တယ်အဲ့ဒီလိုမျိုးတို့ Federal Democracy အရန်ထွန်းကားတဲ့နိုင်ငံတနိုင်ငံကဒီဖက်တခြားကိုအင်းနီနာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီရရှိဖို့ကြိုးစားနေတဲ့ဒီသူတွေကိုသူတို့ကျမချင်းအားပေးရမယ်ပေါ့နော်ဖေးမရမယ်ကာကွယ်ပေးရမယ်လို့ကျမချင်းနဲ့ဒါမဲ့သူတို့ရဲ့လိုရက်ကကြတော့အဲ့ဒီလိုမဟုတ်ဘူးအခုသူတို့ဒီဒုက္ခတွေရဟာဆိုရင်ပြောရမယ်ဆိုရင်စပြေးလာကြတဲ့ကသူတို့ကတချို့ကမိသားစုဆုံးရှုံးတဲ့လူတွေရှိတယ်တချို့ကကြတော့ဟိုအိုးအိမ်တွေဆုံးရှုံးရတဲ့လူတွေပေါ့နော်ကိုစီစိတ်တန်ရာတွေကြီးနဲ့လာကြတဲ့လူတွေကြီးပဲဆိုတော့အခါကျဒီမှာသူတို့ကလုံခြုံမှုရစေချင်တယ်အိန္ဒိယဆိုရကြတော့ဒါဖက်ဒရယ်ဒီမိုကရေစီရတဲ့နိုင်ငံလူအခွင့်ရေးကိုသူတို့တန်ဖိုးထားတဲ့နိုင်ငံလို့တည်ထားတယ်ပေါ့နော်ဒီလိုမျိုးလူအခွင့်ရေးထွန်းကားတဲ့နိုင်ငံကဘာလို့ဒီဒုက္ခတွေရဲ့ရှင်သန်ရေးကိုသူတို့ဘာလို့မလေးစားပေးနိုင်ရတာလဲပေါ့နော်ဆိုတော့အခါကျတော့ကျမတို့အနေနဲ့ဒီဟာအတွက်အင်မတန်မှဝမ်းနည်းတယ်လောလောဆယ်အနေနဲ့ကျတော့ဒီဒုက္ခတွေတွေကဒီမီဇိုရမ်အစိုးရအနေနဲ့ပဲသူတို့မီဇိုရမ်အတွင်းမှာပဲလွတ်လွတ်လပ်လပ်နေထိုင်ခွင့်ရတယ်လို့ပြောရမှာပေါ့နော်
အဲ့တော့ပြည်နယ်အစိုးရကတော့တစုံတရာကူညီထောက်ပံ့တယ်ဒါပေမဲ့ဒီဖက်ဒရယ်အစိုးရအနေနဲ့အိန္ဒိယဘိုအစိုးရတစ်ခုလုံးအနေနဲ့ကတော့ဒါဒုက္ခသည်တွေပေါ်မှာထောက်ပံ့ပေးမှုလောလောဆယ်မှာမရှိဘူးလို့ပြောလို့ရမလားမ
ရှိဘူးဟုတ်အဲ့လိုပြောလို့ရပါတယ်ဟုတ်ကဲ့
နိုင်ငံတကာဥပမာကုလသမဂ္ဂလို့အဖွဲ့အစည်းတွေနိုင်ငံတကာကအဖွဲ့တွေကပေါ့ကူညီဆောက်ရှောက်တဲ့အဖွဲ့တွေကလာပြီးတော့ကူညီတာမျိုးရှိလား
ဟုတ်ကဲ့ကျမတို့သိရတဲ့လောက်ကတော့ခုအာကုလသမဂ္ဂဒီ UN နဲ့ပတ်သက်ရတော့မနော်ဒီဖက်မှာကျတော့လုံးဝအကူအညီပေးမှုတခါမှဟောကျမတို့မကြုံပူပါဘူးဒီဖက်မှာလည်းအကြားလည်းမကြားဘူးပေါ့နော်သူတို့လာပြီးတော့ကုညီတာမျိုးလုံးဝမရှိဘူးဆိုတာပဲကျွန်မပြောချင်တယ်လောလောဆယ်တော့ဒီအာမီဇိုရမ်ပြည်နယ်အစိုးရရဲ့ကုညီမှုနဲ့ပေါ့နော်အာဒီပြည်နယ်အစိုးရရဲ့ကုညီမှုရဲ့ပြီးတော့မီဇိုရမ်ပြည်သူလူထုရဲ့အာဒီကုညီမှုနဲ့ပဲရပ်တည်နေရတာပါဟုတ်ကဲ့
ဆိုတော့အတိတ်ကပေါ့နော်ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာကူညီရလည်းမရဘူးဆိုတဲ့ခါကျတော့အခက်အခဲဘာတွေအတိတ်ကကြုံရတာရှိလဲအထူးသဖြင့်ဒီနေရာမှာအမျိုးသမီးတွေနဲ့ကလေးငယ်တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးစီချင်ပါတယ်ဘာလို့ဆိုတာအမျိုးသမီးခန္ဓာလည်းဖြစ်တဲ့အခါကျတော့လေဆိုတော့အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့တခြားဒုက္ခသည်တွေနဲ့မတူပို့ပြီးတော့ကြုံရတဲ့အခက်အခဲတွေလိုအပ်ချက်တွေရှိရဲဆိုလို့ရှိရင်လည်းဘယ်လိုကြုံရသလဲဆိုတာပြောပြပါရှင
်ဟုတ်ကဲ့ပါအခုသူတို့အာမီဇိုရမ်ပြည်နယ်အစိုးရကူညီပေးတာဟုတ်တယ်ပေါ့နော်ဒါပေမဲ့လည်းသူတို့ကဒီဒုက္ခသည်တွေဒီမှာဒီမီဇိုရမ်အတွင်းမှာရောက်နေတဲ့ဟာဆိုရင်2021ခုစမယ်ဆိုရင်အခုဆိုရင်3နှစ်ကာလထဲဝင်နေပြီပေါ့နော်ဆိုတော့ခါကြတော့ဒီမီဇိုရမ်ကအာဒါ state တစ်ခုတာပဲဖြစ်တယ် state တစ်ခုပဲဖြစ်တယ်ဒီ state တစ်ခုကနေပြီးတော့သူတို့လူဦးရေနီးပါးရှိတဲ့ပြည်သူတွေပြန်ဆောင်ရှောက်ပေးနေရတဲ့ချိန်နေပေါ့နော်သူတို့တက်ကလည်းတကယ်ပဲဒါကြီးမားတဲ့အလုပ်တစ်ခုပဲပြီးတော့တချို့မီဇိုရမ်ပြည်သူတွေဆိုလည်းအကုန်လုံးကချမ်းသာနေတာမျိုးမဟုတ်ဘူးအကုန်လုံးကပြီးဆုံးနေတာမျိုးမဟုတ်ဘူးသူတို့ရှိတဲ့ထဲမှာမှဒီဒုက္ခတွေတွေလူသားချင်းစာနာမှုအနေနဲ့ပြန်ပြီးတော့မျှဝေပေးတာပဲဖြစ်တယ်ပေါ့နော်ဆိုတော့အခုနောက်ပိုင်းမှာကျတော့အခြေခံအစားတောက်လို့ပြောရခြင်းမှာအခြေခံအကြဆုံးဖြစ်တဲ့ဆန်တော်မှတချို့ချက်စရာမရှိတော့ဘူးတချို့နေရာဆိုရင်ဒီနေ့ခြေထားတယ်ပြန်မဆက်နိုင်ဘူးနောက်နေ့တော့လည်းချက်စရာမရှိဘူးပြန်ပြီးတော့ခြေဖို့ကလည်းအားနာနေတယ်ပေါ့နော်အဲ့လိုမျိုးဒုက္ခတွေစခန်းတွေအများကြီးပဲရှိတယ်ပြီးတော့ဒီမှာအလုပ်ကပုံမှန်မရှိဘူးပေါ့နော်ဒီဖက်မှာကိုယ်နိုင်ငံမဟုတ်တဲ့ခါကျတော့အလို့ရရဖို့မလိုဘူးနေစားလိုမျိုးလုပ်မယ်ဆိုရင်လည်းအလို့ကပုံမှန်မရှိတဲ့ခါကျတော့ဒီအခြေခံစားတောက်ကုန်တွေကအစားဒီဖက်မှာအရင်ပဲခက်ခဲနေတယ်ဗောနော
်အမျိုးသမီးနဲ့ကလေးငယ်တွေနဲ့ပတ်သက်လို့ရောဘယ်လိုခက်ခဲရှိလဲရှင
်ဟုတ်ကဲ့ဒုက္ခတွေတော့သူတို့ကိုယ်စီအခက်ခဲတွေအားလုံးရှိကြတယ်ဗောနော်ဒီထဲမှာမှကျမတို့အခုချိန်မှာဒုက္ခရောက်ဆုံးကကိုဝင်ဆောင်တွေလို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ကိုဝင်ဆောင်တွေကိုဝင်ဆဖြစ်လာပြီဆိုကြဲကကျမတို့စစ်ဆေးပေးတဲ့ကျမကြီးဆောင်ရှောက်မှုရတင်ရထိုက်တဲ့ကျမကြီးဆောင်ရှောက်မှုတွေအများကြီးလိုအပ်တယ်။ဒါတင်မကပဲနဲ့သူတို့ရဲ့ဖြစ်တင်ဖြစ်ထိုက်တဲ့အာဟာရလိုအပ်ချက်တွေအများကြီးရှိတယ်။ဘာလို့လဲဆိုတော့သူတို့ကတရားမဟုတ်တော့ဘူးပေါ့နော်။နှစ်ယောက်စာဖြစ်သွားတဲ့ခါကျတော့ဖမတူဒီကိုဝင်မဆောင်ခင်ကအချိန်နဲ့မတူတော့ဘူးသူတို့အာဟာရနှစ်ဆပို့ပြီးတော့လိုအပ်တာမျိုးတွေရှိတယ်ပြီးတော့ကိုဝင်ဆဆောင်ပြီးဆိုကြဲကကျမတို့မလုပ်ရမလဲဆိုတော့ PMCT လို့ခေါ်တဲ့ကျမတို့မိခင်ရတဲ့ကလေးကိုတဆင့်ကူးစစ်တတ်တဲ့ယောဂတွေကိုကျမတို့စစ်ဆေးပေးရန်လိုအပ်တယ်လိုစစ်ဆေးတဲ့ချိန်မှာကျမတို့ပုံမှန်စစ်ဆေးနေကြဆိုရင်ဒါ syphilis ယောဂတွေရှိတယ် HIV တွေရှိမယ်ပြီးတော့ကျမတို့ hemoglobin လို့ခေါ်တဲ့တန်တက်ချုပ်တဲ့မှုလေးတွေလည်းစစ်ဆေးပေးဖို့လိုအပ်တယ်ပေါ့နော်ဒီလိုမျိုးကျမတို့နိုင်ငံမှာနေတဲ့ခါကျဒီဒါမျိုးတွေကဆစ်ကျမတို့ public health မှာကြတော့ဒီအခမဲ့နဲ့ဆစ်ဆေးပေးနေတယ်ဗောနော်ဒါမဲ့ဒီဖက်နိုင်ငံရောက်တဲ့ခါကျတော့သူတို့မိခင်တွေကသူမျိုးကိုဆစ်ဆေးမယ်ဆိုရင်သူတို့ကဟိုဒီဖက်အိန္ဒိယရူပီနဲ့350လောက်အနည်းဆုံးပေးရတယ်350ကခုငွေလဲနှုန်းနဲ့တွက်မယ်ဆိုရင်မြန်မာကျပ်ငွေ13,000ဝန်းကျင်ရှိတယ်ဆိုတော့ခါကျ4မျိုး5မျိုးလောက်စစ်ဆေးလိုက်မယ်ဆိုရင်တော့သူတို့မှာ6,000 9,000ဝန်းကျင်ကျသွားတယ်ဒီပိုက်ဆံကိုအခုချိန်မှာဒုက္ခတွေဖြစ်နေတယ်ဒါအလုပ်လက်မဲ့လည်းဖြစ်နေတဲ့ကာလမှာဒီပိုက်ဆံကိုမိခင်တိုင်းကမပေးနိုင်ဘူးဆိုတော့ဒီကာကွယ်ဆေးလည်းသူတို့မရနိုင်ဘူးပြီးတော့ဒီပုံမှန်ဆိုရင်တော့3လကျော်ရင်တော့တန်ချဆေးလေးတွေတောက်ရမယ်ပေါ့နော်ဒါမဲ့ဒီတန်ချဆေးလေးလေသူတို့ကရမနေဘူးပြီးတော့တချို့ကင်တွေမှာကြတော့သူတို့ကနေပြီးတော့ကြားမယ်ဝန်ထမ်းတွေလာထိုးတာမျိုးတွေတော့ရှိတယ်လို့ကြားရတယ်ဒါပေမဲ့ကင်တော်တော်များများနေဆက်ဖက်တွေဆိုတော့ဒီကာခွေဆေးကမရနိုင်တော့ဘူးသူတို့မှာဒီတချို့ကသူတို့ကြားမယ်ဌာနနဲ့ပူတဲ့ဟာကိုပဲဒုက္ခတွေပြန်မြတာပေါ့ အဲ့လိုမျိုးများတဲ့ခါကျတော့ပိုမပိုရင်တော့သူတို့မှမရတော့အဲ့လိုမျိုးခြေနေဖြစ်သွားတာဟုတ်ကဲ့ပြီးတော့တချို့တကယ်လို့ဖျားမယ်ဆိုရင်လက်ကိုဝန်ဆောင်တွေတခုခုအနေငယ်ဖျားတာမျိုးတွေရှင်နေမဖျားရောကပြတ်ချက်ချင်းစစ်ဆေးရမယ်ပေါ့နော်ဒါမဲ့သူတို့မှကဒီအခုလောလောဆယ်တော့ဒုက္ခတွေဖြစ်နေတဲ့ခါကျတော့ဒီသူတို့ဒီ tax တွေတကပိုက်ဆံမပေးနိုင်တဲ့ခါကျတော့ဒါမျိုးတွေချက်ချင်းမလုပ်နိုင်တဲ့ခါကျတော့သူတို့မှဒီမစစ်ဆေးနိုင်တော့အဲ့လိုမျိုးခြေနေတယ်အခက်အခဲတွေတော့အများကြီးရှိတယ်
အခက်အခဲတွေပိုးပြီးတော့ကြုံရတာပေါ့နော်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ပြည်ရေးမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျမလည်းပါဝင်ခွင့်ရလို့အများကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါ
မကင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍပါရှင်။အခုတော့ကိုအောင်အောင်ရဲ့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုချက်ရပါမယ်။မတန်းဆွမ်းမြင်းစည်းချန်ပီယံတယောက်အကြောင်းကိုတင်ပြမှာပါ။ငယ်ရွယ်စဉ်ကတည်းကမြင်းစည်းတာကိုဝါသနာပါတဲ့ကိုနိုင်လက်ဝင်းခေါ်ဖရက်ဝင်းဟာအမေရိကန်ပြည်တော်စုကမြင်းအလှစီပြိုင်ပွဲတွေမှာစုတစေအများပြားရရှိခဲ့ပါတယ်။အခုအခါမြင်းစည်းနီးနဲ့ပတ်သက်တဲ့ဟောပြောပွဲတွေပြိုင်ပွဲတွေမှာပါဒိုင်ဖြစ်နေဆောင်ရွက်နေတဲ့ကိုနိုင်လက်ဝင်းဟာငယ်စဉ်ကတည်းကမတန်ဆွမ်းတဲ့ဦးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဥပဒေဘာသာရပ်လေ့လာခဲ့ပြီးရှေ့နေတဲ့ဦးလည်းဖြစ်တဲ့ကိုနိုင်လက်ဝင်းဟာအခက်အခဲတွေအများကြီးကိုဘလို့ကြော့ဖြတ်ခဲ့ပြီးအောင်မြင်တဲ့မြင်းစည်းချန်ပီယံတဦးဖြစ်လာလေဆိုတာကိုကိုအောင်အောင်ကနယူးဂျာစီပြည်နယ်ကိုသွားရောက်ပြီးရိုက်ကူးတင်ပြထားပါတယ်ရှင်။
ကျွန်တော်ဒီလိုရောက်တဲ့1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီလိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်တည်းကဝါနာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့resume ဒီကောင်းပါလေအားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကြတော့ကျွန်တော် law school ခေါ်ပဲသူကဥပဒေသိပ်ပန်ပါတယ်ဘူးပွဲကြတော့သူကကြတော့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူရဲ့4နှစ်တချို့ဆို9နှစ်တိကြာတယ်မလိုက်နိုင်ဘူးအရင်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ခြားတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ရွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ချလိုက်တာပေါ့
I like it because they're animals, and you can ride on them and you can teach them how to do stuff, and they can do tricks, and then you can perform and get places. My sister likes horses, but she's scared to even sit on the horse, and my brother, he knows how to ride, he just doesn't ride that much.
အမေရိကပြန်ရောက်တော့ဘဝတက်ကစားစတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှာတစ်ခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နက်ပဲစားခဲ့တာတွေအများကြီးရှိတယ်အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုမစည်းနိုင်ဘူးဗျအနားလည်းမကတ်နိုင်ဘူးဘာလို့လဲဆိုတော့အရန်စည်းကြည့်တယ်ဒီနိုင်ငံမှာနော်အရန်တထေးတွေပဲလှုပ်တဲ့အလုပ်ပေါ့နော်တကုံကြစေအရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ငွေကောင်းကောင်းရရင်ငါမြင်းကိုပြန်စည်းမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီး2နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့ဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marble Road ပေါ့
ရိုက်ခတ
်
ပထမတစ်နှစ်အတွင်းမှာကျွန်တော်$8 300ကိုတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်း supply တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေး300ကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစစူတယ်စစူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာ Spain သွားတော့ကဒါကျွန်တော် Spanish ရဲ့မြင်းရိုးရာမှာသူကအလှဆင်တဲ့ဥစ္စာပဲအ another နောက်6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်နေအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်သနာဖို့ခေါင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရကိုကျွန်တော်တုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါတယ်တွားတဲ့နေရာမှာကျွန်တော်တုံးတယ်ဒါမြင်းငွေမှာကျွန်တော်တုံးတယ်
ငင်းငယ်လေးကမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့ကဖြတ်လာလို့ရှိရင်အဲ့မြင်းခွာတန်လေးတွေချမ်းအချမ်းကျွန်တော်ရင်ခုန်နေငင်းလေးကကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတန်အောင်လှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းပြမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့ခါကျတော့ကျွန်တော်အဲ့မှာအလိုလိုတော့ကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်စချောင်းဟိုဆယ်တန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလိုချင်လဲရှိတဲ့ခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ပတ်မတန်တော့သူကခက်ရှင်းမသိမလုပ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော် riding ဟိုရန်ကုန်မြင်းစီးအသင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးအသင်းမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးတိရောက်သွားတဲ့ခါကျတော့ကျွန်တော်အိမ်မှာနီးပြဆရာပေါ့နော်နီးနီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ movement တင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအချမ်းစီးလာတယ်လို့ဆိုမြင်းကိုပြုံတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်တာကရခဏစမတ်ချာစီးဖို့ကျတော့မတူဘူးလေစနစ်တွေကမတူတဲ့ခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတောက်ကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ပိုကမှလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာဆိုတော့ဟိုကကိုကူကဘဝကိုခောင်းလုပ်တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံကဂျုံကမိမိဘဝက challenge ကို ready ဖြစ်တာပေါ့ဗျာ
ဒီဟာပြောတဲ့စကားတစ်ခုရှိတယ်မင်းကမင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်သဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးဒီတယောက်ကိုဒါပေမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘယ်လိုထားရတယ်ဘယ်လိုကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့သဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ချွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပူပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ကြကြဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်ဘာလို့ကျွန်တော်နိုင်တာတွေအများကြီးပဲဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိရဘာလို့ဆိုငွေကြီးလည်းအများကြီးပေးတယ်ထောက်ပံ့ကြီးလည်းအများကြီးပေးတယ်နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်ဘာလို့ဆိုရန်ကုန်တိုင်းဆိုတော့လေ
ဆိုတော့ကျွန်တော်ချိန်င်းခွင့်မတုံးတော့ဘူးမတုံးတော့ပဲနဲ့ကျွန်တော်ကကြာဦးပဲနည်းနည်းဆွတ်ထားတဲ့ပေါ်လေးပဲဟိုတကယ်ပြုတ်ချမယ်ဆိုတော့ကျွန်တော်ပြုတ်ချသွားနိုင်တယ်ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမိတာတော့တကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ကျွန်တော်ပြောကြတယ်ခြေနင်းဝင်လို့မျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ကြည့်ရအောင်ကြတော့ခြေတော့နဲ့ကြည့်ရခါဘယ်လိုရှိရလဲတတော်များများအားကစားသမားတွေကသူကမြင့်ကိုပဲ training လုပ်တယ်လူကမလုပ်လူကဝါကျဲပြအမမကိုခန္ဓာကိုယ်ရဲ့ကိုခန္ဓာကိုယ်ကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုယ်ရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုယ့်ရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုယ်သိတယ်ကိုခန္ဓာကိုယ်ကိုယ်သိတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတော့ဘာလို့ကို balance တွေပါရေလုံနိုင်ကို balance လုံနိုင်အောင်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့ကြားလို့မျိုးတမင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့ဟာမျိုးဖြစ်ရတယ်။မြင်းပေါ်မှာအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရမှာအလိုတော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
ကိုနိုင်လာဝင်းအနေနဲ့နိုင်ငံတကာမျက်စိပြန်ပွဲတွေမှာဘလို့အခန်းကဏ္ဍတွေမှာပါဝင်ရှင်ပြန်ခဲ့လဲမိသားစုနဲ့လုပ်ငန်းခွင်ကျအချင်းတွေဘလို့မျှဝေတုံးဆွဲခဲ့လဲအမေရိကန်အိမ်မက်တီအကောင့်ထဲဖွင့်နိုင်ဖို့ဘလို့တွေစူးစမ်းခဲ့ရတယ်ဆိုတာကိုတော့ဒီဇင်ဘာလ29ရက်နေ့မှာလွှင့်မဲ့ဒုတိယပိုင်းမှာစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ဒေါခင်မြို့သက်ရဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်မှာမြန်မာဘာသာကနေတခြားဘာသာအမျိုးပေါင်း30ချောလောက်ကိုအတန်နဲ့ပါဘာသာပြန်ပေးနိုင်တဲ့ Voice Tra application ဟာဘာသာစကားကြောင့်အတားအဆီးမဖြစ်စေဖို့ကြိုးစားတဲ့ဂျပန်အစိုးရရဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ဒီစီမံကိန်းမှာမြန်မာဘာသာကိုထည့်သွင်းနိုင်အောင်တာဝန်ယူသူတည်တနာလုပ်ခဲ့တဲ့ NetTech ထိုင်းမြို့သားကွန်ပျူတာနည်းပညာဌာနရဲ့ဘာသာစကားသူတည်တနာဆိုင်ရာပါမောက်ခဒေါက်တာရဲကျော်သူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံသားတွေပေါ့နော်နိုင်ငံရချောက်ကိုတွားတဲ့အခါမှာကိုရောက်တဲ့နိုင်ငံမှာဘာသာစကားအခက်အခဲတွေကြုံရလည်းရှိပါတယ်။အဲ့တော့ voice ကနေ translation လုပ်တယ်ပေါ့နော် voice tra ဆိုတဲ့ application တစ်ခုလို့တွေ့ပါတယ်ရှင်။ဆိုတော့ဒီ application ကိုဆရာတို့သူပြသနာလုပ်ပြီးတော့ train ခဲ့တယ်လို့သိရပါတယ်။အဲ့တော့အဲ့ voice tra လေးနဲ့ပတ်သက်ပြီးတော့
ကျွန်တော်ဝါဆရာတက္ကသိုလ်ကနေကျောင်းပြီးသွားတဲ့အခါကျတော့ဂျပန်ဆိုးရသုတေသနာဌာန NICT ကိုဝင်ဖို့ဖြစ်လာတယ်ပေါ့အဓိကသူတို့လုပ်နေတဲ့ဒီဂျပန်ဆိုးရသုတေသနာဌာနရဲ့ project အကြီးဖြစ်တဲ့အခု Vice Tra ဆိုတဲ့ project ရှိတယ်ပေါ့ဒါရည်ရွယ်ချက်ကတော့သူတို့ဂျပန်နိုင်ငံရဲ့ဒီ travel tour ကို promotion လုပ်ဖို့အတွက်ဒီ voice to voice communication system ဆိုပြီးတော့အကြီးပေါ့လीအဲ့အထက်မှာဗမာသားကိုထည့်ရှင်တယ်ပေါ့ဒီဘာသာစကားအခက်အခဲကတကယ်ဟိုအရေးကြီးတယ်ပေါ့လी language barrier ပေါ့အဲ့တော့မတရားနဲ့တရားနဲ့ဆက်သွယ်တဲ့အခါမှာ communication လုပ်တဲ့အခါမှာအဓိကဖြစ်တော့မကျွန်တော်လည်းစိတ်ဝင်စားရပေါ့အဲအဲ့ဒါနေပြီးတော့ဒီ project ကဆက်ပြီးတော့ဟိုလုပ်ဖြစ်သွားတယ်ပေါ့တကယ်တမ်းလုပ်ဖြစ်တာတော့2012ကနေပြီးတော့2016ပေါ့ကျွန်တော်၄နှစ်ကြာအဲ့တည်းမှာအကုန်လုံးအစအဆုံးတောင်းဝန်ယူဖြစ်တယ်ပေါ့လေမြန်မာသားနဲ့အပိုင်းကိုအဓိကတောင်းဝန်ယူပြီးတော့လုပ်ဖြစ်ခဲ့တယ်ပေါ့လေ
ဆရာအခုပြောတဲ့ဒီ voice tra နဲ့မြန်မာကနေပြီးတော့တခြားဘာသာတွေဘာသာပြန်တဲ့အခါမှာဘလို့နည်းတွေကိုတောင်းရပါလဲဘလို့အဆင့်တွေကိုကြော်ပြပါလဲဆရာ
system တော့အကြီးပေါ့အဲ့ထက်မှအဓိကကြားတဲ့အပိုင်းကိုပဲပြောပါဆိုလို့ရှင်တော့၃ဘိုင်းပါပါတယ်အဲပထမအပိုင်းကတော့ကျွန်တော်တို့ automatic speech recognition ASR ပေါ့လေအတူပေါက်ကတော့ပြောလိုက်တဲ့စကားအတန်အနေပြီးတော့စာကြောင်းဖြစ်ပြောင်းတဲ့အဆင့်ရှိတယ်ပေါ့အဲအဲ့အတွက်လည်းကျွန်တော်တို့ model တစ်ခုစောင့်ရတယ်ပေါ့အဲဒုတိယတစ်ပိုင်းကကြတော့ထွက်လာတဲ့စာကြောင်းကိုကျွန်တော်တို့ကအကို target language ပေါ့လေကိုဘာသာပြန်ကျင်လားဥမာမြန်မာသားနေပြီးတော့ဂျပန်သားဆိုလို့ရှင်ဒီမှာ target language ဂျပန်စာရောက်ဖို့အတွက်ကျွန်တော်တို့က machine translation လုပ်ပေးရပါတယ်။ဒီမှာစာကြောင်းဒီမြန်မာစာကြောင်းနေပြီးတော့ဂျပန်စာကြောင်းပြောင်းတဲ့ကိစ္စပေါ့။အဲ့ဒါကတော့ဒုတိယအဆင့်ပါ။အဲတတိယအဆင့်ပေါ့လေ။အဲကတော့ကျွန်တော် TTS လို့ခေါ်ပါတယ်။ Test to Switch ပေါ့။အဲသူကတော့ခုနဂျပန်လိုပြောင်းလိုက်တဲ့စာကြောင်းကိုအတန်အဖြစ်ပြောင်းပေးတဲ့အဆင့်ပေါ့။အဲမလွယ်ပြောရရင်တော့ဒီမျိုး၃ဘိုင်းအဲ model အကြီး၃ခုပါပါတယ်ပေါ့လေ
။အဲဒီလိုလုပ်တဲ့အခါမှာကျုံရတဲ့ပေါ့နော်။အခက်အခဲလေးနည်းနည်းပြောပြပေးပါ
ဟုတ်တယ်ပြကျွန်တော်တို့ပထမဆုံးအဆင့် ASR ပေါ့လေအဲ model ဆောက်ဖို့တကအတန်သွင်းဖို့လိုရတယ်ပေါ့ recording လုပ်ဖို့လိုရတယ်ပေါ့အဲအဲ့ recording တကလူများတွေကောင်းနေရပေါ့အဲ့တော့ကျွန်တော်ပုံမှန်အားဖြင့်ကတော့အယောက်200လို့အယောက်300လို့ဟိုထောင်နဲ့ရှိပြီးတွင်းကြပါတယ်အဲဒါပေမဲ့ပထမဆုံးအစပိုင်းမှာတော့ကျွန်တော်တို့ model အသေးစဆောက်ပြီးတော့ဆန်းဖို့တကကျွန်တော်တို့မလင်းငါအောင်နဲ့စရတယ်ပေါ့လေအဲ့ဒါကိုနိုင်ရောင်းမရတော့အတန်သွင်းရပါတယ်အခက်အခဲအနေနဲ့ပြောရရင်တော့မြန်မာနိုင်ငံမှာတော့ဒီအတိုင်းပဲကျွန်တော်တို့ဟိုတိုင်းသားလူမျိုးတွေလည်းအများကြီးရှိတယ်ကျွန်တော်တို့မြန်မာစကားမှာနေမယ်မအညာဘက်ကပြောတဲ့မြန်မာအတန်နဲ့ရန်ကုန်မှာပြောတဲ့မြန်မာအတန်မုံရွာမှာပြောတဲ့မြန်မာအတန်မတူတဲ့ဟာတွေအများကြီးရှိတယ်ပေါ့လေဥမာကြောက်ဆက်ဘက်ကဆိုလို့ရှိရင်လည်းမှဒီမှာချစ်တယ်ဆိုလို့ရှိရင်ဒီမှာရှတဲ့ဘူကြီးနီးစပ်တာတော့အဲ့ဒါမျိုးတွေပေါ့နော်ဆိုတော့ကျွန်တော်တို့ကrecording လုပ်တဲ့ခါမှာဒေသနာစကားကိစ္စတွေလည်းထည့်သွင်းစဉ်းစားရသေးတယ်ပေါ့လေအဲ့တော့ရခိုင်ကပြောတဲ့မြန်မာစကားတို့တဝယ်ဘက်ဘေးဘက်ကပြောတဲ့မြန်မာစကားတို့တိုင်းသားပြောတဲ့မြန်မာစကားတို့အဲ့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံတည်တံ့လို့ပြောလို့ရတယ်ပေါ့လေခက်ခဲလို့ပြောလို့ရတယ်ပေါ့လေပို့ပြီးတော့ကျွန်တော်တို့ပြင်ရတော့အဲ့ဘက်ကိုပို့ပြင်ရတော့ပေါ့အဲ့တော့အတန်ဖန်းတဲ့ခါမှာကျွန်တော်တို့အဲ့လိုအချိုးစားချပြီးတော့အဲသွားရတယ်ပေါ့ကျွန်တော်တို့ဟိုနေရာပေါင်းစုံအောင်လုပ်ပြီးတော့ကျွန်တော်တို့မလုပ်ကြရပါဘူးအဓိကအဲ့ဒါတော့ကျွန်တော်တို့ကျွန်တော်လေးခက်ခဲလို့ပြောမှာပေါ့လေ
ဟိုဆော့ဖ်ဝဲတစ်ခုဟိုတောင်းနိုင်အောင်လို့လုပ်ရတဲ့ခါမှာဟိုအဆင့်နေဆက်တော့အများကြီးကျော်ဖြတ်မှာပါစေအဲ့ဒီမှာဒီဆက်နေပေါ့နော်လူတွေနဲ့ထိတွေ့ဆက်ဆံနေအောင်ဘယ်လိုလုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ပြောရရင်တော့ခုနပြောလိုပဲကျွန်တော်တို့ဟိုနောက်ပြီးဆုံးကျွန်တော်တို့မှာ application ထွက်ဖို့အထိဆိုတော့ user interface ပေါ့အပိုင်းပေါ့အဲ့တော့ဟိုလိုရတဲ့ set နေရတော့အများကြီးပါပဲအဲဂျာရက်မှာတော့ခုနလို machine translation အပိုင်းဆိုလို့ရှိရင်ကျွန်တော် data ပြင်ရတယ်ပေါ့လी test data ပြင်ရတယ်ပေါ့အစိုးရကျွန်တော်ပြောခဲ့တဲ့ ASR ပြောဆိုလို့ရှိရင်ကျွန်တော်အတန် data ပြင်ရတယ်ပေါ့အဲ့တော့ test data ပြင်တဲ့အခါမှာဆိုလို့ရှိရင်ကျွန်တော်ရေးတော့အမှန်ဖတ်တော့အတန်ဆိုပြီးတော့ပြောတဲ့အတိုင်းပဲကျွန်တော်တို့စကားလို့ရေးတယ်ဒါပေမဲ့အတန်ထွက်တဲ့အခါမှာကျွန်တော်ကစကားလို့အတန်ထွက်တယ်ပညာလို့ရေးတယ်ဒါပေမဲ့ကျွန်တော်တို့ပြောတဲ့အခါမှာပညာလို့ပြောတယ်ကျွန်တော်တို့ conversion လုပ်ရတယ်ပေါ့အဲ့ဒါကိုကျွန်တော်က graphing to folding conversion လို့ခေါ်ပါတယ်အဲ့ဒါကိုလည်းကျွန်တော်တို့ဒါနဲ့မှ model စောက်တယ်အဲ့တော့ test မှာလည်း test processing လုပ်ရပါတယ်အဲ့ အတန်မှလည်းအတန်ပြီဆို processing လုပ်ရပါတယ်တော့အဲ့လိုစင်စင်ပေါ့အဲ့ဒါတွေကပြီးတော့မှချိတ်လိုက်ပြီးတော့မှကျွန်တော် system အကြီးတစ်ခုဖြစ်သွားတာပေါ့လေ
ဆက်ဒီ Bostra ကို3နဲ့ပေါ့နော်3နည်းရိုးနည်းနည်းပြောပြသေးပါရှင်3ပုံ3နည်းလေး
ဟုတ်ကဲ့ပါအဲ့တော့စပြီးတော့ install လုပ်လိုက်ပြီဆိုလို့ရှိရင်ကျွန်တော်ကဟိုကိုယ့်ရဲ့ main language ကိုရွေးရတယ်ပေါ့လေအဲ့တော့ download တာတော့ဟာလူတိုင်းလို့လောက်ကြမှာလို့ထင်ပါတယ်ပေါ့လေအဲ့တော့သူက free version ပါဟိုကျွန်တော်တို့အဲ Google Android ပေါ်မှာလည်းတုံးလို့ရတယ်နောက်ပြီးတော့ Apple ဒီ iPhone တွေမှာလည်းတုံးလို့ရတယ်ပေါ့အဲ့တော့ကိုက main language ကမြန်မာစာကိုရွေးထားပြီဆိုလို့ရှိရင်သူကမြန်မာစာကိုအဓိကထားပြီးတော့ကျန်တဲ့ဟာတော့ကိုဘာသာပြန်ခြင်းနဲ့ language ကိုပြောင်းလို့ရပါတယ်အောက်ဆုံးကကမ္ဘာလုံးပုံလေးရှိတယ်အဲ့ကမ္ဘာလုံးပုံလေးနှိမ့်လိုက်လို့ရှိရင်ကျွန်တော်တို့ပေါ်လာပါလိမ့်မယ်အဲ့ဒီမှာမှကျွန်တော်တို့ကခုနကလို mic icon ကသူက ASR ရတယ်လို့ပြောနေတာပေါ့လေအဲ့တော့ဟိုနောက် speaker ပုံစံလေးရကြတော့ speaker icon လေးရကြတော့GTS ရတယ်လို့ပြောနေတာပါအဲ့တော့အဲ့ဒီခုလို့မပါသေးဘူးဆိုရင်ဒါ close ပြင်ဆင်နေသေးပေါ့ machine transition test to test machine transition ပဲရတယ်လို့ပြောနေတာပါအဲ့တော့ language ကတော့ခုနကလို များလေးတွားတဲ့ back ကိုသပြန်ပြီးမှာပေါ့အဲ့တော့အဲ့ဒါလည်းဟိုဘက်ဒီဘက်ကျွန်တော်တို့ tap လုပ်ပြီးတော့ switch လုပ်လို့ရပါတယ်တော့တော့လွယ်ပါတယ်ကဟာလွယ်ကူပါတယ်
အ
ဲ့တော့ဘာသာစကားဘယ်နှမျိုးလောက်ရပါလဲ။အဲအခုချိန်မှာဆိုရင်တော့အလုံးပေါင်း32မျိုးလို့ကျွန်တော်နားလည်တယ်ပေါ့လေ
။အကုန်လုံးတော့ဒီအတန်ကနေအတန်ပြောင်းနေပေးတာပေါ့နော်။
ဟုတ်ပါတယ်။အဲ့တော့ဟိုခုနကကျွန်တော်ရှင်းပြခဲ့ဆိုတော့ ASR ရော machine translation ရော TTS ရောချိန်ထားတဲ့ဟာဆိုလို့ကျွန်တော်အတန်နဲ့အတန်အလုံးထွက်ပြတာထွက်ပြနိုင်တယ်ပေါ့လေ
။ဆက်ပြီးတော့တခြားဘာသာစကားတွေလည်းတောင်းနေအောင်လုပ်နေတာပေါ့န
ော်။ဟုတ်ကဲ့ပါအဲ့တော့ NICT ဒီဂျပန်ဆိုအစုတွေကထားလာနေပြီးတော့သူဆက်ပြီးတော့လုပ်နေကြတယ်ပေါ့။ဒီကတကယ်နှစ်ရှည်project ပဲဆိုတော့လေသူတို့ဆက်ပြီးတော့တွားနေကြတယ်ပေါ့ domain ကတော့ travel to domain ပါအဓိကကတော့ခုနလိုပေါ့ဒီမှာ level ပတ်မယ်စားမယ်တောင်းမယ်အဲ့ဒါနဲ့ဆိုင်လာများတယ်ပေါ့ဂျပန်မြို့နာမယ်ဆိုတော့အကုန်လုံးသူကသိတယ်ပေါ့မြန်မာမြို့နာမယ်ဆိုအကုန်လုံးမသိသေးဘူးပေါ့အဲ့ဒါမျိုးပေါ့နော်သူကအဓိကကျွန်တော်ဂျပန်စကားရှိတဲ့ဒီ data 4သိန်းလောက်ကိုယူပြီးတော့လောက်တာဆိုတော့လေဂျပန်အင်္ဂလိပ်ပေါ့လေမြန်မာဆိုရင်တော့ခုနကရန်ကုန်တို့မန္တလေးတို့မြို့ကြီးတို့သိပါတယ်ဒါပေမဲ့ခုနကမြန်မာလူတွေရဲ့လူနာမယ်အလုံးသိတာမျိုးတွေတော့မသိသေးဘူးပေါ့လေအဲ့ဒါတော့ဒါတော့အကြီးဆုံးတော့ပေါ့တစ်ဖြည့်ပြီးတော့လောက်ကြောက်အောင်ပါဆိုတော့အလုံးပြည့်ပေါ့မျိုးပေါ့လေ
ဒေါက်တာရဲကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
် View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA ကထုတ်လွှင်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးဝေဖန်အချက်ပြုလို့ချရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချက်ပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။ကာဇာဒေသကိုလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အဖြစ်ရည်ရည်အစိုးပြုမူကြမ်းကိုဆက်ဆက်ညှိနှိုင်းမှုတွေအခြေတင်လုပ်ခဲ့ရတာပါပထမတစ်ချိန်မဲခွဲတော့ကဗီတိုသုံးပယ်ချခဲ့တဲ့အမေရိကန်ကတော့မူလတောင်းဆိုချက်ယာယီအဖြစ်ရည်ရည်အပါအဝင်ပြင်ဆင်ချက်တချို့ပါတဲ့မူကြမ်းကိုတောက်ကြနေမှာမဲမပေးဘဲနေခဲ့လို့အခုလိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်ရုရှားရဲ့ကာကွယ်ရေးကဏ္ဍကိုအကောင့်စီဖို့ကူညီပေးတဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူနိုင်ဖို့ဗန်နာရေးဌာနအတွက်အခွင့်အာဏာပေးထားတဲ့သမ္မတအမိန့်ချက်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတောက်ချာနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒါက22လညီပါချလာပြီဖြစ်တဲ့ယူကရိန်းက Ukraine တဲ့က Russia ကျူးကျော်စစ်ပွဲအတွင်းရုပ်ရော်သွားတဲ့ Russia စစ်တပ်ရဲ့လက်နက်ခဲယံမိချောက်တွေကိုပြန်လည်ဖြည့်ဆည်းနိုင်မှုအပေါ်အကန့်အသတ်ဖြစ်မဲ့ပိတ်ဆို့အရေးယူမှုအသစ်ချမှတ်နိုင်မှုရည်ရွယ်တာဖြစ်ပါတယ်။စစ်ပွဲနဲ့ပြည်ပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာအရင်ကမကြုံဘူးတဲ့အရှိန်အဟုန်နဲ့စီးရဲမွေးတင်မှုမြင့်တက်နေပြီးစီးပွားရေးပြိုလဲလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာဘူရိုလက်ထောက်အတွင်းမှချုပ်နဲ့ညွှန်ကြားရေးမှူးကန်နီဝီနာနာဂါရာဂျာကပြောဆိုလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ညပိုင်း 9:00 ကနေ 10:00 ထိထုတ်လိမ့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 1925.32 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ဒီကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ချစ်မသင်္ကီထိုက်ပါ။